အင်ဒိုနီးရှားနိုင်ငံဂျွန်ဂျွန်ဘော်ကနေကတင်ခဲ့တဲ့မြန်မာ၅ဖမ်းလုသားတွေကပထမဆုံးအတော့ဟာစနေနေ့ကမြန်မာနိုင်ငံစီပြန်ရောက်သွားပါပြီ၅ဖမ်းလုသားတွေကိုကျွန်းတွေသဖွဲ့ခိုင်းစီနေတဲ့အကြောင်း AP သတင်းဌာနကရေးသားဖွင့်ချခဲ့ပြီးတဲ့နောက်အဲ့ဒီ၅ဖမ်းလုသားတွေကိုကတင်ခဲ့တာပါအခုတိုင်းပြည်ပြန်ရောက်သွားတဲ့၅ဖမ်းလုသားတွေထဲမှာအင်ဒိုနီးရှားရေပြင်ထဲက၅ဖမ်းသင်္ဘောတွေမှာလုလုဖို့လူမောင်ခိုကူးသူတွေကဖြားယောင်းသွေးဆောင်တာကိုခံခဲ့ရတဲ့၅ဖမ်းလုသား15ယောက်လည်းပါဝင်ပါတယ်သူတို့မိသားစုတွေနဲ့ဘယ်တော့ပြန်ပေါင်းစည်းကြမယ်ဆိုတာကတော့မသိရသေးပါဘူးအင်ဒိုနီးရှားကကျွန်းပေါ်မှာပိတ်ခန့်ထားခဲ့ရတဲ့ငါးဖမ်းလုသားကိုဝင်းကိုနိုင်ရဲ့မိခင်ဖြစ်သူကသူ့သားတေဆုံးသွားပြီလို့ထင်ခဲ့တဲ့အကြောင်းပြောပါတယ်။အင်ဒိုနီးရှားအရှေ့ပိုင်းကဝီလန်နဲ့ကျွန်းပေါ်မှာပိတ်ခန့်ထားရတဲ့ငါးဖမ်းလုသားအစီအတွက်ဟာ AP သတင်းဌာနကဖွင့်ချခဲ့တဲ့ကျွန်းတပ်ဖွဲ့ခိုင်းစစ်ခံရသူတွေအပါအဝင်၄000လောက်အထိရှိပါတယ်။အဲ့ဒီငါးဖမ်းလုသားတွေကတချို့ကိုလောင်ရင်တွေထဲမှာထည့်ထားပြီးအရာအိတ်နဲ့ခံရတာတွေရှိပြီးတော့အတင်းအဓမ္မငါးဖမ်းခိုင်းတယ်လို့ AP ကမလတ်မှာသတင်းရေးသားဖော်ပြပါတယ်။သူတို့ဖမ်းမိတဲ့ငါးတွေကိုအမေရိကန်ကကုန်တိုက်ကြီးတွေနဲ့စားတောက်ဆိုင်တွေမှာတင်ရောက်တယ်လို့ AP သတင်းမှာဖော်ပြခဲ့ပါတယ်။